ကျန်းပြည်ပိုင်းမှာဖြစ်နေတဲ့ပြည်ပခါတွေဟာနယ်စပ်ဒေသတင်းငယ်ကြီးကိုထိခိုက်စေတာကြောင့်တက်ဆိုင်ရာဘက်အသီးသီးကနေငြင်းငြင်းချမ်းချမ်းဆွေးနွေးဖြေရှားကြဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမတ်ကြီးဟုန်လျန်းကဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံချိန်မှာတိုက်တွန်းခဲ့ပါတယ်ပြိပခါရီမှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့အများဆုံးအပြစ်ခတ်ရစဲကြဖို့တိုက်တွန်းပြီးတော့ဒီမြန်မာနိုင်ငံမြောက်ပိုင်းအရေးကိစ္စဟာမျိုးသားပြန်လည်တည်မြဲရေးကိစ္စဖြစ်တာကြောင့်စစ်ပွဲတွေနဲ့ပြဿနာကိုဖြေရှင်းလို့မရဘူးလို့တရုတ်တမ်းမတ်ကြီးကပြောတဲ့အကြောင်းရန်ကုန်တရုတ်တန်ရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ညီနိုင်ဆွေးနွေးမှုတွေကိုဆက်လက်တွန်းအားပေးပြီးတော့အပြစ်သဘောဆောင်တဲ့အခန်းကဏ္ဍကနေဆက်ပြီးတော့ပါဝင်မယ်လို့လည်းတရုတ်တမ်းမတ်ကြီးကပြောခဲ့ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအခြေအနေဟာမြန်မာတရုတ်နယ်စပ်ဒေသငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်အရေးကြီးပြီးတော့မြန်မာနိုင်ငံဟာနိုင်ငံရေးနည်းလမ်းတွေနဲ့သက်ဆိုင်ရာပြဿနာရပ်တွေကိုဖြေရှင်းဖို့အလေးထားတဲ့အကြောင်းကိုတရုတ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကလည်းပြန်ပြီးတော့တုံ့ပြန်ဆွေးနွေးခဲ့တဲ့အကြောင်းတရုတ်တန်ရုံးရဲ့သတင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ပြီးခဲ့တဲ့လူဝင်ပါလအတွင်းဒီဖြစ်ခဲ့တဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့နေဒီမြမအစိုးရကြားတိုက်ပွဲတွေကြောင့်ဖက်ပြေးတိတ်ဆောင်ရသူဒုက္ခတွေတောင်းကနန်းရှိပြီးတရုတ်နိုင်ငံတဲကိုရောက်သွားတဲ့ဒုက္ခတွေကတော့3000လောက်ရှိပါတယ်ရှင်